British Parliament တွင်ကနေမှမဲခွဲဆုံးဖြတ်ချက်တရားပြုလုပ်ပြီးတဲ့နောက်ဗြိတိန်ကဝန်ကြီးချုပ် Boris Johnson ကရွေးကောက်ပွဲစောကျင်းပဖို့တောင်းဆိုလိုက်ပြီဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကသူ့မှာတခြားရွေးစရာလမ်းမရှိတော့ဘူးလို့ပြောပါတယ်။အင်္ဂါနေ့ကမဲခွဲဆုံးဖြတ်မှုအရထောက်ခံမဲ328မဲကန့်ကွက်မဲ301မဲရလာထွက်ပေါ်လာပြီးတဲ့နောက်ဥရောပသမဂ္ဂ EU အတွင်းကဗြိတိန်နိုင်ငံနှုတ်ထွက်ဖို့ Brexit ကိစ္စကိုထပ်မံဆိုင်းငံ့ထားဖို့အဆိုပြုချက်ကိုဥပဒေပြုအမတ်တွေကအောက်လွှတ်တော်ကိုတင်သွင်းနိုင်တော့မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့တိုက်ခိုက်ပါတီတွေကအမတ်တွေနဲ့အာဏာရ Conservative Party အတွင်းကဝန်ကြီးချုပ် Boris Johnson ကိုဆန့်ကျင်တဲ့အမတ်တွေဟာသဘောတူချက်မပါဘဲ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရမယ်ဝန်ကြီးချုပ် Johnson ရဲ့ယူရချက်ဟာဗြိတိန်နိုင်ငံကိုအန္တရာယ်ကျရောက်စေမှာဖြစ်တယ်လို့ပြောပါရယ်။အခုလိုဥပဒေပြုအမတ်တွေကဝင်းဂျူဂျွန်ဆန်ရဲ့ညီမချင်းကိုတားဆီးနိုင်ရင်တော့တကယ်တော့ Brexit ကိစ္စကပြီးဆုံးဖို့အလံဝင်နေပါသေးတယ်။ဒီဘက်ပါလီမန်အတွင်းကပါတီတွေအကြကစားကွက်တွေရဲ့ရလဟာဒီနေ့အတွင်းကျင်းပပွဲရှိတဲ့ရွေးကောက်ပွဲဒါဖြစ်ပါရယ်။ဗြိတိန်နိုင်ငံရဲ့အတိုက်ခံ Labour ပါတီကောင်းဆောင် Jeremy Corbyn ကအောက်တိုဘာလ31ရက်နေ့မှာသဘောတူချက်မရဘဲဗြိတိန်နိုင်ငံ EU ကနှုတ်ထွက်မဲ့ကိစ္စကိုတားဆီးဖို့ Labour ပါတီနဲ့ Conservative သဘုံအမတ်တွေအကြပူးပေါင်းဆောင်ရွက်နေကြောင်းပြောပါရယ်ခင်ဗျာ။